ိုင်းနိုင်ငံမှာကိုဗစ်ကယောဂါ95ရတဲ့မြန်မာနိုင်ငံသားတွေက900လောက်ပြန်လည်တက်တာလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဝန်ကြီးကပြောဆိုလိုက်တဲ့သတင်းကိုတင်ပြပါမယ်။ကျွန်မကမအေးပါပါ။ထိုင်းနိုင်ငံအလဲပိုင်းစမုတ်စခွန်းခရိုင်မဟာချိုင်မြို့နယ်မှာမြန်မာနိုင်ငံသားအများစုပါဝင်လူ1000ကျော်ကိုဗစ်ယောဂါပိုးကူးစက်နေကြောင်းပြီးခဲ့တဲ့သတင်းတစ်ပတ်ကျော်မှာပဲထိုင်းတာဝန်ရှိသူတွေသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အရေးပေါ်ဆေးရုံဆေးခန်းတွေဖွင့်ပြီးကုသပေးနေတာပါအခုအခါမှာတော့ဒီထဲကတဝက်လောက်ပြန်လည်တက်တာလာပြီဆိုပြီးမြန်မာနိုင်ငံသားတွေကိုအရေးပေါ်ဆေးရုံဖွင့်လှစ်ကုသပေးနေတဲ့နေရာကိုမနေ့ကရောက်ရှိလာတဲ့ကျန်းမာရေးဝန်ကြီးဒေါက်တာအနုတင်ချန်ဝီရကွန်ကသတင်းထုတ်တွေကိုပြောဆိုလိုက်ပါတယ်ကွင်းမှာလုပ်ထားတဲ့ယာယီဆေးရုံကစောင့်ကြည့်နေရတဲ့လူနာတွေအတွက်လည်းလေကောင်းလေတန်းရပါတယ်။လူနာတွေအတွက်အကောင်းဆုံးဖြစ်အောင်ဆောင်ရွက်ပေးမှာပါ။လက်ရှိမှာလူနာတွေကိုအုပ်စုခွဲပြီးကုသပေးနေပါတယ်။မြန်မာနိုင်ငံသား900လောက်ကတော့ပြန်ပြီးတက်တာလာပြီဖြစ်ပါတယ်။ဒါပေမဲ့ဆက်လက်စောင့်ကြည့်ပြီးကုသပေးသွားမှာဖြစ်ပါတယ်ဆိုပြီးကျန်းမာရေးဝန်ကြီးကထိုင်းဘာသာနဲ့ပြောဆိုသွားတာပါ။မဟာချိုင်းမှာခြေဆိုင်ထားတဲ့ရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ဥက္ကဋ္ဌဦးအောင်ကျော်ကတော့ကာယယောဂကူးစက်မှုခံနေရတဲ့မြန်မာနိုင်ငံသားတွေအတွက်ထိုင်းကျန်းမာရေးတာဝန်ရှိသူတွေကဆောင်ရွက်ပေးနေတဲ့အခြေအနေကိုအခုလိုပြောပြပါဗျ။
ဒီဆေးရုံဆေးခန်းလေးတို့ယာယီတိစောက်ခံတာရှိတယ်။အခုနောက်ကတိစောက်မယ်ဆိုတာကတော့အဲ့ဒီအာကစားကွန်ရက်မှာဆေးရုံတော်တော်ကြီးကြီးယာယီဆေးရုံပေါ့။အဲ့ဒါမျိုးတိစောက်မှာဒီစောက်ပြီးတော့သူတို့ပြောချင်တာကအခုလူတွေအားလုံးတန်တရားဖြစ်ပြီးအများဆိုးရင်နေတဲ့ရောထားခြင်းအဖြစ်ယောဂပိုးတွေချက်ပြီးပြန်ပွားပြနေနေဆိုတဲ့ဟာကိုသူတို့ချောင်းကျင်နေသဘောဖြစ်မယ်ခင်ဗျ။သူတို့အဲ့ဒီခါကြီးပြီးရင်တော့အဲ့ဒီအားလုံးအဲ့ရောက်စစ်ပြီးခံခံနေလို့ပြောတာခင်ဗျ။အဲ့ကတည်းကလေဆိုတဲ့သဘောရေနောက်ကပြင်းပြနေဦးတင်နိုင်မပြဘူးဆိုတဲ့သဘောပေါ့။အဲ့အစိုးရကတော့ထန်းစိုးရဆိုတော့ပြောပြီးသားစိုးဝါတဲ့လက္ခဏာတွေကြားလာနေဆိုရင်တော့ချက်ချင်းဆက်သွားပါပြီသူတို့ emergency hotline ဖုန်းကြီးလည်းပေးထားတယ်။အဲ့ဒါဆိုရင်ချက်ချင်းကမ်းလည်လာခုမလို့သူတို့ပြောထားတယ်။အခုကျွန်တော်ကလေးတွေလည်းအဲ့လိုပြတဲ့လက္ခဏာမရှိဘူးဆိုတဲ့သဘောဖြစ်နေပါဘောခင်ဗျ
။မကြာသေးခင်ကကာယယောဂကူးစက်မှုတွေကိုကြုံခဲ့ရတဲ့မဟာချိုင်မြို့နယ်ပဇွန်စင်းအနီးတစ်ဝိုက်မှာနေထိုင်သူမြန်မာလူသမား4000ကျော်လောက်ရှိတယ်ဆိုပြီးခန့်မှန်းထားကြောင်းကိုလည်းထိုင်းကျန်းမာရေးဝန်ကြီးကပြောသွားပါဗျ။သမောစကွန်ခရိုင်အုပ်ချုပ်ရေးမှူးဟာလည်းယောဂကူးစက်ခံရကြောင်းဒီကနေ့ပဲအတည်ပြုခဲ့ပြီးတဲ့နောက်သူနဲ့တွေ့ဆုံခဲ့တဲ့ထိုင်းကျန်းမာရေးဝန်ကြီးအနုတင်ကိုရိုင်လည်းတီးတန့်ခွဲစောင့်ကြည့်စစ်ဆေးခံရတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါဗျ။ကိုဗစ်ကာယယောဂကြောင့်သုံးသူ60နဲ့အတီပြုလူနာ6000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာမကြသေးခင်သတင်းပတ်တွေကဆလို့ယောဂကူးစက်မှုတွေစစ်ဆေးတွေ့ရှိခဲ့တဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကနေနေဆက်ချက်ကျော်ပြန်လာသူတွေလည်းပါဝင်လာခဲ့တာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကယောဂပိုးတွေ့ရှိသူ32000ကျော်ရှိပြီးသေဆုံးသူက2600ကျော်ရှိနေတာကြောင့်အိန္ဒိယချင်းထိုင်းနိုင်ငံကနေဆက်ဒေသတွေမှာအဝင်အထွက်တွေကိုတင်းကျပ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပြပို့နေတာပါ